ရှေ့တောင်အာရှတိုင်းတွင်ကိုရိုနာဗိုင်းရပ်စ်အစီအမြင့်ကူးစက်ပြန့်နှံ့နေပေမဲ့ဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့တဲ့တရုတ်နိုင်ငံနဲ့ရှီလျားတဲ့နယ်နိမိတ်ချင်းထိစပ်မှုတွေရှိနေတဲ့မြန်မာနဲ့လာအိုနိုင်ငံတွေမှာတော့အခုချိန်ထိဗိုင်းရပ်စ်ပိုးကူးစက်သူတယောက်မှမရှိသေးဘူးလို့ပြောဆိုရတဲ့အပေါ်စိုးရိမ်မှုတွေရှိနေတဲ့အကြောင်း The Straits Times သတင်းစာမှာဖော်ပြထားပါတယ်အခုချိန်ဒီဗိုင်းရပ်စ်ကိုပူးစက်တယ်လို့တန်တရားရှိသူအားလုံးမှာရောဂါပိုးကူးစက်နေခြင်းမရှိတာကိုတွေ့ရတယ်လို့နိုင်ငံစလုံးကပြောနေကြတာပါ။ဒါပေမဲ့နိုင်ငံပေါင်းလူဦးရေတန်း60လောက်ရှိတဲ့ဒီတိုင်းပြည်တွေမှာကိုရိုနာဗိုင်းရပ်စ်ရှိမရှိတက်ခွဲဆန်းသတ်မှုတွေ300လောက်ပဲပြုလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရှိတဲ့ဆိုတဲ့တန်တရားနဲ့တရားစောင့်ကြည့်ခံရသူအနည်းဆုံး10ဦးလောက်သေဆုံးသွားခဲ့ပြီးဖြစ်တာကြောင့်အစိုးရကရောဂါပိုးကူးစက်သူမရှိကြောင်းစိတ်သက်သာရဖို့ပြောဆိုနေမှုတွေကလည်းထိရောက်မှုမရှိဘူးလို့ဆိုပါတယ်။ဒါကြောင့်လည်းမကြသေးခင်ရပိုင်းတွင်ကရန်ကုန်နဲ့မန္တလေးစတဲ့မြို့ကြီးတွေမှာစိုးရိမ်စိမ်းနဲ့ဈေးတွေအလုရဝယ်ယူမှုတွေဖြစ်ပေါ်ခဲ့တာပါ။အင်းဒီချင်းတွေအပါအဝင်ဒီကမ္ဘာလုံးအတိုင်းအတာအနေနဲ့ COVID-19 ကူးစက်ပြန့်နှံ့နေတာကြောင့်မြန်မာနဲ့လာအိုနှစ်နိုင်ငံစလုံးကလည်းစတင်ကြောင်းတွေပိတ်ပစ်တာဆေးဦးလေးနဲ့အသည့်အနေထားနဲ့ရှိနေကြတာကိုလည်းလှုပ်ဆောင်ခဲ့ကြတယ်လို့ဆိုပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက COVID-19 ဟာကမ္ဘာနဲ့ပြန့်နှံ့နေတဲ့ကာယရောဂါကြီးအဖြစ်အခုလအစောပိုင်းမှာကြေညာခဲ့ပြီးရောဂါပိုးကူးစက်ခြင်းမရှိသေးတဲ့တိုင်းပြည်တွေအနေနဲ့လည်းပေါ့ဆခြင်းမပြုဘဲခုတိုင်းပြည်ကိုအနည်းနဲ့အမြန်ရောက်လာမယ်ဆိုတဲ့စိတ်နဲ့ချုပ်တင်ပြင်ဆင်ထားကြဖို့ကိုတတိပေးထားပါသေးခင်ဗျာ။